Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ14ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစည်းအဝေးပထမပိုင်းနာရီဝက်ကိုရေဒီယိုကနေ line to meter 25 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားရီလုံးစာအစည်းအဝေးတွေကိုတော့ digital line တွေဖြစ်တဲ့လူလူမေးဆွေရုပ်သံ line VOA မြန်မာပိုင်း internet စာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစည်းအဝေးတွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးအယောက်သားတွေကိုကာကွယ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတိုက်တွန်းလိုက်ပါတယ်။ယူကရိန်းကိုအကူအညီတွေဆက်ပေးဖို့စစ်မှုအင်အားကြီး G7 နိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကတော့အီရတ်ကိုရောက်နေပြီးအီရတ်ဝန်ကြီးချုပ်နဲ့ဆီးရီးယားအရေးဆွေးနွေးပါတယ
်။အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူချင်းပြည်နယ်ဖလန်းနဲ့မင်းတပ်ဖွဲ့မှချင်းညောင်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်နေတာပခုတ်ကူမြို့နယ်ကံမမြို့နယ်အထိုးကြီးဘက်မှာစစ်ရေးတင်းမာမှုအခြေအနေတွေနဲ့ကိုရီးယားစံနာပြပြည်သူတွေနဲ့ရက်တီကြောင်းထုတ်ပြန်ချက်ကမ္ဘာသတင်းမီဒီယာတွေမှာရေးနေကြတဲ့မြန်မာအကြောင်းတွေကိုတင်ဆက်သွားပါမယ်။ဒါ့အပြင်ပတ်စဉ်တင်ဆက်နေကြမြို့သမီးကန္တာအသုတဆောင်လေအမေရိကန်တခွင်သိပ်ပန်နဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးပါပါခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 ခေါင်းဆောင်တွေနဲ့တောက်ချာနေမှာအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပြီးရုရှားချစ်ချော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းပေါ်အကူအညီတွေဆက်ပေးနိုင်ရေးဆွေးနွေးခဲ့ကြပါတယ်။ဒါဟာယူကရိန်းပေါ်အကူအညီပေးမှာဝေဖန်လေးရှိတဲ့ဒေါ်နယ်ထရန့်သမ္မတယာရီယူဖို့သတင်းပတ်6ပတ်တောင်မလိုတော့တဲ့အချိန်မှာမဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတာပါ။ယူကရိန်းအတွက်စီးပွားရေးအထောက်ပံ့ပေးမဲ့ကမ္ဘာပံ့ရဲ့ရန်ငွေအသစ်တွေဒေါ်လာ20ဘီလီယံထုတ်ပေးဖို့ကိုအမေရိကန်ကအခုသတင်းပတ်အစောပိုင်းမှာခွင့်ပြုခဲ့ပြီးနောက်ဆက်တွဲဆွေးနွေးတာလည်းဖြစ်ပါတယ်။ဒီငွေဟာယူကရိန်းကိုပေးမဲ့ဒေါ်လာ50ဘီလီယံချင်းငွေအသစ်ထဲမှာပါဝင်ပြီး G7 နိုင်ငံတွေမှာထိန်းချုပ်ထားတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကရရှိတဲ့အတိုးဝင်ငွေနဲ့ပြန်လည်ပေးဆက်မှာဖြစ်ပါတယ်။ဘိုင်ဒန်ဟာအခုသတင်းပတ်အစောပိုင်းနှုန်းကလည်းလေကြောင်းရန်ကာဝေးရေးအမြောက် drone နဲ့တန်ကြပ်ကာယာဉ်တွေပံ့ပိုးပေးမဲ့ယူကရိန်းအတွက်လုံခြုံရေးအကူအညီအစီအစဉ်အသစ်ကိုတည်ပြုပေးခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ဟာချိုတင်အသိပေးကြေညာတာမျိုးမရှိဘဲအီရတ်နိုင်ငံကိုရောက်ရှိနေပြီးအီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒန်နီနဲ့တွေ့ဆုံကဒေသတွင်းကစီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းမှုကိစ္စဆွေးနွေးခဲ့ကြပါတယ်။စီးရီးယားမှာဘယ်ရှာအယ်အဆတ်ဆိုရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဂိုင်းခဏဆွဲမထားတဲ့အစိုးရအုပ်ချုပ်ရေးတရက်ဖော်ဆောင်မှုဝန်ကြီးဘလင်ကင်ကတောင်းဆိုခဲ့ပါတယ်။အာနာရှင်အဆတ်အုပ်ချုပ်မှုအောက်ကနေဒီမိုကရေစီစနစ်ဖော်ဆောင်သွားနိုင်မှုမျှော်လင့်ကြောင်းနဲ့အဲ့လိုဖော်ဆောင်တဲ့နေရာမှာလဲနိုင်ငံတွင်းကလူနည်းစုတွေကိုကာဝယ်ပေးပြီးအဖွဲ့အစုံလူမျိုးစုံပါဝင်တဲ့ဂိုင်းခါနာဆွဲကင်းတဲ့အစိုးရတရဖြစ်ဖို့လိုအပ်တယ်လို့အကြမ်းဖက်ဝါဒအားပေးတဲ့နေရာတခုဖြစ်မလာဖို့မျှော်လင့်တဲ့အကြောင်းလဲဘက်ဒက်မြို့မှာအီရတ်ဝန်ကြီးချုပ်နဲ့တွေ့ဆုံခြင်းအမေရိကန်နိုင်ငံဝန်ကြီးကပြောဆိုခဲ့ပါတယ်။လင်ကင်ဟာဒီမတိုင်ခင်ကလဲဆီးရီးယားရဲ့အိမ်နီးချင်းတူရကီနိုင်ငံကိုသွားရောက်ခဲ့ပါတယ်။အခုအီရတ်ကနေလဲဂျော်ဒန်ကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာလဲဒေသတွင်းအာရက်နဲ့တူရကီနိုင်ငံသားရေးဝင်ကြီးတွေနဲ့တူစီးရီးယားရေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာယူကရိန်းစစ်တပ်အတွက်ထောက်ပို့ရေးမှာအရေးပါတဲ့နိုင်ငံအရှိဂျန်းကပါခရော့မြို့နာအထိရုရှားတပ်ဖွဲ့တွေရောက်လာနေပြီလို့ယူကရိန်းဒေသတွင်းသတင်းတွေကတောက်ချာနေမှာရေးကြပါတယ်ဒွန်ညက်ဒေသတွေကလူရေ6000လောက်ရှိတဲ့ပါခရော့မြို့ကနေ3မိုင်လောက်သာဝေးတော့တဲ့နေရာတွေကိုရုရှားတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားတယ်လို့Kiev Post နဲ့ Kiev Independent သတင်းစာတွေကတောက်ကြနေမှာဖော်ပြကြတာပါ။ဒွန်ညက်ဒေတာတွေကမြို့နယ်အတော်များများမှာရုရှားဘက်ကကျူးကျော်တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းပြန်လည်တွန်းလှန်ခုခံနေရတဲ့အကြောင်းရုရှားယူကရိန်းစစ်ပွဲအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Deep State အဖွဲ့ကိုကိုးကားပြီး Kiev Independent သတင်းစာမှာရေးပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းဝန်ကြီးချုပ် Volodymyr Zelensky ကလည်းရုရှားဟာယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အအုံတွေကိုလုံးကြီး93စင်းနဲ့ drone 200နီးပါးတုံးပြီးအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့ကြောင်းတောက်ကြနေအစောပိုင်းမှာကြေညာပါတယ်ရုရှားကပစ်ခတ်လာတဲ့အခုဒုံးကြီးတွေထဲမှာမြောက်ကိုရီးယားမစ်ဆိုင်းဒုံးကအနည်းဆုံးတစ်ခုပါတယ်လို့လဲဆိုပါတယ်ခင်ဗျာ
ပြည်ဝင်အမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် VOA ရဲ့စနေမနက်ခင်းသတင်းတွေကိုဆက်လက်ရှင်းပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံကပြည်ခါရီထဲမှာပါဝင်သူအလုံးအကျန်းဖက်မှုတွေရပ်တန့်မှုနဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာဝယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။လူမျိုးရေးတက်မာမှုနဲ့လှုံ့ဆော်မှုတွေမဖြစ်အောင်လည်းသူကတိုက်တွန်းပါတယ်။ဂူသတင်းပတ်ထဲမှာခိုင်မာအာရခတ်တော် A ကမောင်းလောမြို့နယ်အပါအဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကအဓိကကျတဲ့ဒေသတွေကိုအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးမြင့်လာနေလို့အရက်သားတွေဘေးဒုက္ခပုံမှုခံစားလာနေရပြီးဩရင်စွန့်ခွာထွက်ပြေးရတဲ့မြင့်တက်လာတဲ့အစီရင်ခံဆိုင်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရက်ကစာသားပရင်းကပြောပါတယ်ရခိုင်တပွဲတွေကြောင့်အရက်သားတွေထပ်မံပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုထည့်သွင်းပြောခဲ့ပြီးနိုင်ငံအနှံ့မှာအရက်သားတွေဆုံးမှုတွေဖြစ်စေတဲ့စီရင်တဲ့အရက်ဖက်ပြတ်မှတ်ခွဲခြားခြင်းမရှိဘဲလေကြောင်းတိုက်ခိုက်နေတာတွေကိုလည်းအပြစ်တင်ခဲ့ပါတယ်ခင်ဗျာမောင်နှောမြို့နယ်ပါဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကိုအာရခတ်တော် A ကသိမ်းပိုက်ကြောင်းကြီးညာပြီးတဲ့နောက်မှာမြန်မာနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကလုံခြုံရေးတိုးမြင့်ထားကြောင်းအာဏာပိုင်တွေကိုကူးကားပြီးဒေသတွင်းသတင်းတွေမှာရေးကြပါတယ်။နယ်စပ်ကျူးကျော်မှုတွေမဖြစ်အောင်ရခိုင်ပချမ်းမောင်နှောမြို့နယ်နယ်နိမိတ်ချင်းထိစပ်နေတဲ့တက်ကက်ခရိုင်ထဲမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့ဝင်တွေကလုံခြုံရေးကင်းလည်စစ်ဆေးတာတွေတိုးမြင့်လှုပ်ဆောင်နေတယ်ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကလည်းတက်ကက်နဲ့စိတ်မာတဲ့ကြောကြားကရေးရင်သွာလာမှုအလုံးကိုလည်းကျန်တဲ့ရင်းနေကစတင်ပြီးရဆိုင်ထားတယ်လို့ဆိုပါရယ်ဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနဲ့မြန်မာနိုင်ငံအနောက်မြောက်ပိုင်းနေဆက်မြင်းဖြစ်တဲ့နတ်မြစ်တစ်လျှောက်မှာလည်းခီးသွွာလာမှုတွေကိုကန့်သတ်ထားပါတယ်အေဘက်ကလည်းနတ်မြစ်ထဲကရခိုင်ပချမ်းသူတို့ခေါ်အာရခပြည်ရေပိုင်နဲ့အတွင်းရေချောင်းခီးသွွာလာမှုအလုံးကိုအချိန်ရက်ကန့်သတ်မရှိပိတ်ပင်တားမြစ်လိုက်ကြောင်းဒီဇင်ဘာ10ရက်ကမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာနယ်သာနိုင်ငံ The Hague မြို့ကအပြည်ဆိုင်ရာတရားရုံး ICJ မှာဥရုယာဒီဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေဥပဒေအရလိုက်နိုင်ရမယ့်တာဝန်ဝတ္တရားတွေအကြောင်းသမိုင်းဝင်လျှောက်ထားကြားနာမှုဟာတောက်ကြတွေမှာပြီးဆုံးခဲ့ပါတယ်။ ICJ ကတရားသူကြီး15ဦးဟာနိုင်ငံပေါင်း96နိုင်ငံကအဖွဲ့အစည်းဂျာစနက်ချီကတင်သွင်းခဲ့တဲ့သက်သေအထောက်အထားတွေကိုသတင်းပတ်နှစ်ပတ်ကြာကြားနာစစ်ဆေးခဲ့တာပါ။တရားသူကြီးတွေရဲ့အကြံပြုမှတ်ချက်သဘောထားကိုတော့လာမယ့်နှစ်ထဲမှာထုတ်ပြန်ဖို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထိပ်တန်းတရားရုံးဖြစ်တဲ့ ICJ ရဲ့ရလဒ်ဟာရသည်လူပြောင်းလဲမှုတိုက်ဖြတ်ရေးမှာအရေးပါလာနိုင်တယ်လို့ဖလောင်ဒန်းငွေအများစုထုတ်လွှင့်နေတဲ့နိုင်ငံတွေကိုဝေဖန်ပြစ်တင်ရမှာလဲသိရမှုရှိနိုင်ပါတယ်။ကဘာကြီးပူနွေးလာမှုနောက်ဆက်တွဲပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုဟာအသက်ရှင်နေနိုင်မှုကိုပါချိန်ချောက်တဲ့အန္တရာယ်ဖြစ်လာနေတဲ့ကျွန်းငယ်နိုင်ငံလေးတွေနဲ့ကမ်းရိုးတန်းနိုင်ငံတွေကနှစ်ပေါင်းများစွာစီရင်ခဲ့ပြီးနောက်မှာ ICJ အနေနဲ့အကြံပြုစီရင်ချက်တည်းရဲ့ထုတ်ပြန်မှုကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်တောင်းဆိုထားတာလည်းဖြစ်ပါတယ်ခင
်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကုငင်းချန်အေးပြောပြပေးကြတာပါ။ဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့မြန်မာသတင်းတစ်ပုဒ်နဲ့ဆက်ကြပါမယ်။ချင်းပြည်နယ်ဖလန်းနဲ့မင်းတပ်မျိုးတွေမှာစစ်ကောင်စီတပ်နဲ့ချင်းညီနောင်ဖွဲ့တို့အကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်ကလက်နက်ခဲယံရိတ်ခါတွေကိုလေရင်နဲ့ဖြည့်တင်းနေတယ်လို့ချင်းညီနောင်အဖွဲ့နဲ့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံ 9,000 လောက်အိုးရင်ဆုံးခွာထွက်ပြေးနေကြပြီးတော့ဆောင်းနှင်းကာလာဖြစ်တာနဲ့မျှအနှွေးတွေဆောင်းစားနပ်ရိတ်ခါတွေလည်းအေးပေါ်လိုအပ်နေတယ်လို့ပြောပါတယ်မင်းတပ်မျိုးကနောက်ဆုံးအချိန်လေးရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ပြူထွေးတင်ပြထားပါတယ်ခင်ဗျ
ချင်းပြည်နယ်ဖလန်းနဲ့မင်းတပ်မျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာလ9ရက်နေ့ကလေးကချင်းညီနောင်အဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါချင်းညီနောင်ဖွဲ့ရဲ့ Operation CB စစ်စီရေးဟာအခုဆိုရင်တလကျော်လာနေပြီဖြစ်ပြီးမနေ့ဒီဇင်ဘာလ23ရက်နေ့အထိတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ချင်းညီနောင်ဖွဲ့ပြောခွင့်ရဆလိုင်းရောမန်ကပြောပါရယ်
မင်းတက်ကောဖလမ်ဘောလေကြောင့်တက်ခတ်မော်တော့နေ့စဉ်တောက်လျှောက်ရှိပါတယ်ပြီးတော့ဒီ wine 12နဲ့တို့ရေခါတွေပေါ့နော်လက်နဲ့ခေချမ်းရေခါတွေလေးနဲ့ချပေးတယ်ပြီးတော့မှကျွန်တော်တို့ဒီဒေါ်လှိုင်းတက်ဖွဲ့တွေပေါ့နော်မြင်းလုံးတက်ဖွဲ့တွေနဲ့မာမိတ်တွေနဲ့စကားစားနဲ့ထီထူးမှုတော့အနေနဲ့နေရရှိပါတယ်ဆိုတော့တို့အထင်အားတဲ့ခါ wine 12နဲ့ပဲဒီဘုံကြီးတော့တော့ကောင်းဂျက်တက်တဲ့အနေနဲ့ပေါင်း900ပေါင်း1000လေးပါချတာလေးရှိတယ်ပြီးတော့တို့ဒီ rocket တွေနဲ့ပေါ့နော်ဖလမ်မှာဆိုလဲ clip pack နဲ့ rocket နဲ့လမ်းပစ်တာမင်းတက်မှာဆိုလဲထုတ်ထုတ်ဆုံးတက်ကနဲ့ harvester နဲ့လမ်းပစ်တာမျိုးrocket နဲ့လမ်းပစ်တာမျိုးပေါ့နော်လို့မျိုးရှိပါတယ
်မင်းတက်မျိုးထဲမှာနှစ်ဖက်တိုက်ပွဲတွေမနေ့ကအထိဆက်ပြင်းထန်နေပြီးပျက်စီးမှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေတော့မသိရသေးဘူးလို့မင်းတက်မျိုးနဲ့စစ်ပေးဆောင်ကူညီရေးကော်မတီတာဝန်ခံ Lawrence Yogi ကလည်း VOA ကိုပြောပါတယ်
ဒီနေ့ဒီအချိန်ဖြစ်ပေါ့နော်မင်းတပ်မျိုးပေါ်ကလည်းကျွန်တော်တို့ကမင်းတပ်မျိုးနဲ့မဆက်မကန်ကြွားဒီမှာနေပါတယ်ဆိုတော့မင်းတပ်မျိုးပေါ်ကတိုက်ပွဲဖြစ်တဲ့အတန်းတွေကိုကျွန်တော်တို့ကြားနေရပါတယ်မိကြောင့်တိုက်ခိုက်မှုတွေကလည်းမနေညာကအထူးရှိပါတယ်တိုက်ပွဲပြင်းထန်နေသေးပါအမေရတော်တော်များများကတော့သွားလာလို့မရသေးဘူးနေမိလောင်လာတော့ပျက်စီးသွားတဲ့ဟိုဟာတို့ဒီတည်ဆုံသွားတဲ့ data အချက်လက်တွေကျွန်တော်တို့ပြုစုထားခြင်းမရှိသေးပါဘူးခင်ဗျာ
တိုက်ပွဲကြောင့်မင်းတပ်မျိုးခံတဲ့ပတ်ဝန်းကျင်ကြီးရွာကဒေသခံ9000လောက်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတယ်လို့နာတာရှိယောဂတဲ့တချို့ကတော့မြို့ပေါ်မှာပိတ်မိနေတယ်လို့ Lawrence Yogi ကပြောပါတယ်
တချို့အပြည့်တင်းဆောင်တို့အရှင်မပြေတဲ့လေချက်တဲ့လူတို့စိတ်ကြမ်းမာကြီးမကောင်းတဲ့လူတို့အခုချိန်ကြီးမင်းတပ်မျိုးပေါ်မှာစနေတည်ပါတယ်ခင်ဗျမင်းတပ်မျိုးပေါ်ကထွက်ပြေးတင်းဆောင်လာတဲ့လူတွေက9000ဝန်းကျင်ခန့်ရှိပါတယ်စုစုပေါင်းမင်းတပ်မျိုးနဲ့အထက်မှာစစ်ပေးဆောင်နေတာက1000ခွဲရှိနေသေးပါ1000ခွဲနည်းနည်းကျော်တယ်ပေါ့နော
်စစ်ပေးဒုက္ခသည်တွေဒီနေ့တခြားပုံများလာနေပြီးအချိန်ကြာလာတာနဲ့အမျှအကူအညီထောက်ပံ့မဲ့အဖွဲ့အစည်းတွေနှဲပါလာတယ်လို့လက်ရှိဆောင်းလင်းကာလမှာစစ်ဆောင်ပြည်သူတွေအတွက်ဆောင်းအနှွေးတွေနဲ့စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်း Lawrence Yogi ကပြောပါတယ်။မင်းတပ်နဲ့ဖလန်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်ဆိုရပြောခွင့်ဆိုခွင့်ရှိသူအတွေ့အမှုဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လို့လက်ခံဖြေဆိုတာမရှိသေးပါဘူး။စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးရှင
်။ Mac Computer ထွေးပြောပြပေးကြတော့ပါ။ခုတော့နောက်ထပ်ပြည်တွင်းသတင်းပြပုချက်တစ်ပုဒ်နဲ့ဆက်ပြီးတော့တင်ပြကြပါမယ်။မကွေးတိုင်းကမ္မမြို့အနီးကရေလာလေးပြူစောတိကျေးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အနီးနာကျေးရွာကနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ဘက်မှာလည်းရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်း319ကရဲကင်းစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။မကွေးတိုင်းနဲ့မန္တလေးတိုင်းဘက်ကတင်းမာမှုအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုကိုညာဝင်းအောင်တင်ပြထားပါတယ်ခင်ဗျာ။
ဒီဇင်ဘာလ17ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်ကမ္မမြို့နယ်တမိုင်လောက်အကွာဝေးရှိတဲ့ရေလာလေးကျေးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါစစ်တပ်ထောက်ခံတဲ့အဲ့ဒီပြူစောတိကျေးရွာကိုတိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလေကြောင်းကနေခုခံပစ်ခတ်ပေးပေမဲ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တာလည်းဖြစ်ပါတယ်ဒီဇင်ဘာ13ရက်နေ့မှာစစ်တပ်ဘက်ကတကြော့ပြန်စစ်ကြောင်းထိုးလာပြီးရေလာကြီးကျေးရွာနဲ့ဝါကျွန်ကွင်းကျေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။အမိကတော့မသိရသေးဘူးချေအခုလောလောဆယ်ကတော့ဟိုကတတိယဟိုဒီနေနဲ့တော့အဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနေပြီးခေါ်ထုတ်ထားပါတယ်ရှင့်။ဒီကြောင့်ကတော့ထိုးနေတယ်ချေအဲ့ဒီဝါထဲမှာဘူးညံနေတီမီးရှို့တော့ဟိုကမနေ့ကတော့အေးနေရချင်းဘာမှမလုပ်သေးဘူးဒီကနေ့မှမီးဝင်ဆိုတာချင်းစစ်တပ်က
စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရေလာကြီးကျေးရွာကဒေသခံ၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတကြော့ပြန်စစ်ကြောင်းထိုးနေတဲ့အတွက်ရေလာကြီးနဲ့ဝါကျွန်ကွင်းကျေးရွာအပါအဝင်အနီးအနားကကျေးရွာ၅ရွာထက်မနည်းကဒေသခံတွေဘေးလွရာကိုတင်းရှောင်နေကြရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကရေလာလေးကျေးရွာကိုတိုက်ခိုက်မှုအတွင်းစစ်တပ်ထောက်ခံတဲ့ပြူစောတိတပ်ဖွဲ့ဝင်တွေတေဆုံးတာရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မန္တလေးတိုင်းနထိုးကြီးဘက်မှာဆိုရင်လဲရန်ကုန်မန္တလေးအမြန်လမ်း319မိုင်မှာရှိတဲ့ရဲကင်းစခန်းကိုဒီဇင်ဘာ12ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တာပါစစ်ကောင်စီရဲ့ထောက်ပံ့ရေးရဲစခန်းဖြစ်တဲ့အပြင်လမ်းသွားလမ်းလာတွေကိုစစ်မှုထမ်းဖို့ပေါ်တာဆွဲတာတွေလည်းလုပ်နေတာကြောင့်ဒီရဲကင်းစခန်းကိုဝင်ရောက်တိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်တိုက်ခိုက်ခဲ့တဲ့အချိန်နဲ့ပတ်သက်လို့မြင်းညံခရိုင်အမှတ်လေးနဲ့အမှတ်30တပ်ရင်းကပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ်
။အောက်ဖို့ပါရင်အဲ့လိုပြောလို့ရတယ်နော်။ဒီလမ်းကတို့အဓိကသုံးနေတဲ့လမ်းပေါ့။ဒီကြည့်လာမယ်။အဓိကတို့ကူးနေတာပါပဲ။9မိနစ်ကို3ကြိမ်လောက်ကူးနေတဲ့လမ်းပေါ့နော်။တို့စက်ကားတွေအများကြီးဆက်တဲ့လမ်းပါ။ဒီနောက်ကန်တွေကိုပေါ်တာဆက်တာ အကိတ်ပြီးတော့မတင်ငါလို့ပါညာဆိုပြီးတော့အကြောင်းမျိုးမျိုးပြပြီးတော့ကြတော့လူငယ်လူရွယ်တွေကိုအဲ့ဒီဒိတ်ကနေပြီးတော့ပန်းစည်းခေါ်ဆောင်ပြီးတော့ကြတော့စစ်တင်တဲ့အကြောင်းကိုနေတယ်ဟုတ်ပြီးရတယ်ဗျာ
ကာကွယ်ရေးတပ်ဖွဲ့တွေကရဲကင်းစခန်းထိဝင်ရောက်စီးနင်းနိုင်ခဲ့ပြီးစစ်တပ်ဘက်ကတပ်ကူတွေလာရောက်တာကြောင့်နောက်ဆုတ်ပေးခဲ့ရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြပေးကြတော့ပါ။နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုဆက်ပါဦးမယ်။ကိုရီးယားနိုင်ငံမှာဒီမိုကရေစီစနစ်ကိုကာကွယ်ဖို့အတွက်ကြိုးပမ်းအထောက်နေကြတဲ့ကိုရီးယားနိုင်ငံသားတွေနဲ့တသားတည်းရပ်တည်ကြောင်းကိုရီးယားရောက်မြန်မာတွေကသဘောထားထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားခြေဆိုင်မြန်မာရပ်ဖက်အဖွဲ့အစည်း30ကျော်ကဒီဇင်ဘာလ13ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုချင်းချန်အေးပြောပြထားပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာအခုလစောပိုင်းမှာဆုတ်ချွေးချင်ညာချက်နဲ့တူဒီမိုကရေစီစနစ်ပြိုလဲမသွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတွေတောင်းဆိုလှုပ်ရှားနေကြပါတယ်။တောင်ကိုရီးယားနိုင်ငံသားတွေရဲ့ကြိုးပမ်းမှုနဲ့ဆုတ်ချွေးအမိန့်ကိုပယ်ဖျက်နိုင်ခဲ့ပြီးသမရနှုတ်ထွက်ရေးအတွက်လည်းလှုပ်ရှားမှုတွေနေရာနှက်မှာကြကြပြန့်ပြန့်ဖြစ်ပေါ်နေပါတယ်။ကိုရီးယားရဲ့ဒီမိုကရေစီဟာသွေးချွေးနဲ့ရင်းထားလို့အရှာမှာဒီမိုကရေစီအတွက်တန်ဖိုးကြီးတဲ့ဆန်နှုံးကောင်းတစ်ခုတင်ကိတာတစ်ခုဖြစ်တယ်လို့ကိုရီးယားရောက်မြန်မာအဖွဲ့အစည်း30ကျော်ကဒီဇင်ဘာ13ရက်နေ့မှာသူတို့ရဲ့သဘောထားကိုထုတ်ပြန်ခဲ့ကြပါတယ်ဒီထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေအနေနဲ့ကိုရီးယားပြည်သူတွေရဲ့ရည်ရည်ချက်ကိုထောက်ခံပြသတာကအဓိကရည်ရွယ်ချက်ဖြစ်ကြောင်းဆက်လက်သိမ်းမှုစန့်ကျင်ကော်မတီရဲ့ပူးတွဲဥက္ကဋ္ဌကိုဝင်းပေါ်မောင်ကပြောပါတယ
်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကဒီကိုရီးယားပြည်သူတွေကိုယ်တိုင်ခက်ခက်ခဲခဲနဲ့တိုက်ပွဲဝင်ပြီးတော့ရယူခဲ့ရတာပေါ့နော်ဆိုတော့ဒီစနစ်ပေါ်မှာဒါသူတို့အမြဲတမ်းဟိုမျက်နှိုးတယ်ဒီဟာကိုသူတို့ကာကွယ်ထိန်းသိမ်းခဲ့ကြတယ်ပေါ့အဲဆိုတော့သူတို့နိုင်ငံရေးပါတီတစ်ဖက်နဲ့တစ်ဖက်တွန်းကြတိုက်ကြတာကတပိုင်းပေါ့နော်ကိုရီးယားပြည်သူတွေကဒီလိုဒီမိုကရေစီကိုချိန်ချောက်တဲ့လုံးရမျိုးကိုလုံးဝလက်မခံနိုင်ဘူးဆိုပြီးတော့သူတို့ဒီလမ်းပေါ်ထွက်ပြီးတော့ပြင်းပြင်းထန်ထန်သူတို့တောင်းဆိုနေတယ်ဒီအခြားနီလန်ပေါင်းစုံတွေလည်းပဲသူတို့ဆောင်ရွက်နေကြတယ်ပေါ့နော်ဆိုတော့ဒီအချိန်လေးကိုကျွန်တော်တို့ကကိုရီးယားပြည်သူတွေရဲ့ဆန္ဒနဲ့ကျွန်တော်တို့တွေထပ်တူရှိပါတယ်ဆိုတာကိုကျွန်တော်တို့ထုတ်ပြတာပ
ါဆက်နာသိမှုကိုအချိန်ချင်းကြုံမှုတဲ့မြန်မာနိုင်ငံသားတွေကလည်းကိုရီးယားပြည်သူတွေနဲ့အတူရပ်တည်နေတယ်ဆိုတာကိုသဘောထားထုတ်ပြန်ချက်တွေလှုပ်ရှားမှုတွေနဲ့ပြတ်သားခဲ့ကြပါတယ်မြန်မာတွေရဲ့ပါဝင်လှုပ်ရှားမှုတွေကိုလည်းကိုရီးယားသတင်းတွေမှာကြေကြေပြန့်ပြန့်ဖော်ပြနေကြောင်းကိုဝင်းပေါ်မောင်ကပြောပါတယ
်ကျွန်တော်တို့ဒီလေပဲဒီမိုကရေစီစနစ်ကိုလိုလားလို့ဒီမိုကရေစီရေးအတွက်ကျွန်တော်တို့တိုက်ပွဲဝင်နေကြတယ်ကျွန်တော်တို့ကြိုးပမ်းနေကြတယ်ဒီကြိုးပမ်းမှုအပေါ်မှာကိုရီးယားပြည်သူတွေဟာအတန်မှနွေးနွေးထွေးထွေးနဲ့ကျွန်တော်တို့ကိုထောက်ခံတယ်အားပေးတယ်ကိုချင်းစားတယ်ဆိုတော့ဒီအရာကျွန်တော်တို့ကခံစားရတယ်ပေါ့နော်အဲဒါကြောင့်မလို့လည်းပဲခဏကိုရီးယားပြည်သူတွေသူတို့ဒါတုံလုံးဖွေရာဖြစ်သွားတဲ့အပေါ်မှာဒါသူတို့ဒီပေါ်မှာပြန်ပြီးတော့စူးစမ်းနေကြတဲ့အပေါ်မှာလည်းပဲဒါကျွန်တော်တို့နားလေစာနာမှုအပြည့်နဲ့ဒါဖော်ပြနေကြပါတယ်သူတို့လည်းဘာမှဟိုအားတက်တယ်ပေါ့နော်သူတို့နဲ့အတူဒါအားလုံးသူရှိနေကြတယ်ဆိုတဲ့ဟာကိုကျွန်တော်တို့အဓိကဖော်ပြတာဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ပြည်သူတရက်လုံးကအာဏာသိမ်းမှုကိုလက်ရှိအချိန်ထိဆက်လက်ဆန့်ကျင်ခုခံတော်လှန်မှုတွေဖြစ်ပေါ်နေတာပါ2021ခုနှစ်နောက်ပိုင်းမှာပြည်သူ6000ကျော်တပ်ဖြတ်ခံခဲ့ရသလိုလူပေါင်း3000နီးပါးကိုလည်းဖမ်းဆီးထောင်ချခံခဲ့ရတယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂရဲ့အချက်လက်တွေမှာဖော်ပြကြပါတယ်နိုင်ငံရဲ့လူရေသုံးပုံတစ်ပုံလောက်ကလည်းနေရက်ဆွန့်ကွာထွက်ပြေးနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်လေးကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထည့်စေရပါပါရှင
်။ VOA စနေမနက်ခင်းစီစဉ်လေးကိုနားဆင်ကြည့်ရှုနေရတာပါ။ဒေါ်ရရှင်အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လေးဆို bamis@viewnews.com ကိုဆက်သွယ်နိုင်တယ်လို့ Messenger ကနေလည်းစာရေးနိုင်ပါတယ်ခင်ဗျာ။ Person ကနာတွေမတင်ဆက်ခင်အခုတော့ကမ္ဘာမီဒီယာတွေကမြန်မာအစီအစဉ်ကိုကြည့်အောင်ပါဒီအပိုင်းမြန်မာနိုင်ငံရဲ့ဖြစ်ပျက်တွေကိုစောင့်ကြည့်သုံးသပ်နေကြတဲ့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာပြည်ကြောင်းနဲ့ပတ်သက်လို့ဘာတွေပြောနေရင်းနေကြသလဲဆိုတာမူရင်းသုံးလုံးနဲ့မူရင်းအပေါ်မှာပြတ်ဦးကျော်စံမာကကောက်လို့တင်ပြထားပါတယ်ခင်ဗျာ
ကရုဘပြောပြမယ်အကြောင်းအရာတွေကတော့တရုတ်အထောက်ကူပြုမဲ့မြန်မာရွေးကောက်ပွဲအလားလားမြန်မာပြည်သူစစ်ဗက်စီဥတီနေသလဲဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်ခြင်းဆိုတဲ့ကောင်းစဉ်တွေပဲဖြစ်ပါတယ်။အဲဒီမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ Myanmar's election will be a China sponsored fraud. မြန်မာနိုင်ငံရွေးကောက်ပွဲဟာတရုတ်ပံ့ပိုးပေးတဲ့လူဆက်ကြီးတာဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာ Alexis Tuk ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာပြည်တွင်းပြည်ပခန့်မှာလွန်ခဲ့တဲ့နှစ်ကစီးတာတဲ့အခြေအပြောင်းတွေကိုတွေးခဲ့ရတယ်စစ်တပ်ဟာစစ်မျက်နှာဘုံစုံမှာအရေးနိုင်ပြီးအနာသိမ်းမှုဆန့်ကျင်တဲ့အင်အားစုတွေကမြန်မာပြည်အလဲပိုင်းအညာဒေသအထိထိုးဖောက်လာနိုင်ခဲ့တယ်။ဒါပေမဲ့စစ်တပ်ရုတ်တရက်ပြိုကွဲနိုင်တဲ့ဆိုတာကတော့ချက်ကားတွေးရကြပြီးစစ်မတော်နမဆုပ်အခြေအနေကိုပဲဥတည်နေတဲ့သဘောလို့ဆိုရမယ်။တိုင်းတိုင်းအင်အားစုတွေဟာမြေပြင်က PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီချုပ်ချာရေးအတွက်ရော်ရဲမဟာမိတ်ဖွဲ့ထားတာပဲရှိပြီးစစ်စွန်းနှစ်တွင်ချီသူတို့တိုက်လာတဲ့ရွေချက်ကမျိုးသားဒီမိုကရေစီဆိုရတဲ့တိုင်းသားပြည်နယ်နဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိဖို့အတွက်သာဖြစ်ပါတယ်တဲ့ TNLA နဲ့ MNDA တို့ဟာအစကတည်းကလူများစုဗမာတွေတဲ့တရုတ်နဲ့ကပုံမှုနှိစခဲ့တယ်သူတို့ကိုအဓိကပံ့ပိုးခဲ့တာလဲတရုတ်ပဲဖြစ်တယ်အခုတရုတ်ကစစ်ကောင်စီပြိုလဲမှာဆိုရင်တော့စစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းဖို့ပြောတော့သူတို့ကလက်ခံတယ်အများဆုံးဖြစ်လာနိုင်ကြတော့ဒီနှစ်ဖွဲ့ဟာတိုက်ခိုက်မှုကိုချုပ်တီးပြီး PDF တင်တဲ့လက်တွဲဖို့တဲ့သူတို့ဒေသတွေမှာပဲအင်အားပြန်လဲတည်ဆောက်ရေးလှုပ်ဆောင်ကြမဲ့အခြေအနေရှိတယ်။အခုအချိန်မှာပဲသူတို့ဟာလူကျင်တဲ့နယ်မြေအတော်များများကိုသိမ်းပိုက်နိုင်ခဲ့ပြီလဲဖြစ်တယ်လို့ဆိုရတယ်။ကျန်နေဆက်ဒေသတွေမှာလည်းတိုင်းဒေသအင်အားစုတွေဟာစစ်ကောင်စီရဲ့အာဏာချုပ်တွေကို PC ထုတ်နှက်ပြီးနယ်မြေအတော်များများသိမ်းပိုက်ရရှိထားပြီလို့အရင်ကရနီချင်းရခိုင်တို့နမူနာပေးပြီးရေးသားထားပါရယ်။ဒါပေမဲ့မြေပြန့်ဒေသက PDF တွင်ပါတော့သူတို့မှာအင်အားအရေးအတွက်အများအများရှိပေမဲ့အုပ်စု300လောက်ကွဲနေတယ်။တခုတည်းသော Chain of Command လို့ခေါ်တဲ့စင်ကဲအမင်းပေးရန်တရားတခုမရှိသေးဘူး။ဒါချင်းသူတို့ဒေသဟာတောတောင်ကင်းမဲ့ပြီးမြေပြန့်ဒေသဖြစ်နေတဲ့အတွက်စစ်ကောင်စီရဲ့လေကြောင်းကတိုက်ခိုက်မှုအန္တရာယ်ကိုလည်းပုံပြီးခံရနိုင်ပါရှိနေတယ်။တိုင်းဒေသအင်အားစုတွေအနေနဲ့အညာဒေသက PDF တွေနဲ့စီရေးရပူတွဲတိုက်ပွဲဝင်ရေးအကန့်အသတ်ရှိနေချိန်မှာနိုင်ငံရေးဘက်မှပုံမပူပေါင်းဆောင်ရွက်ဖို့လိုရဲလို့လည်းသူကထောက်ပြထားပါတယ်။စစ်ကောင်စီတရားကြဆုံးရဟာဗိုလ်ချုပ်ကြီးမေအောင်နိုင်ရဲ့အစိမ်းအဝါတဖြည်းဖြည်းရုပ်လျော့သွားပြီးချုပ်ချာအာဏာနဲ့နယ်မြေတည်တံ့ခံရရေးကိုထိမ့်သိမ်းနိုင်ဘူးဆိုတဲ့ပုံရိပ်ဆုံးရှုံးမှုနဲ့အတူရောက်ရှိလာနိုင်မယ်။ဘလောက်ကြောင်းမယ်ဆိုတာမပြောနိုင်သေးတဲ့အဲ့ဒီအချိန်ရောက်လာရင်မြန်မာကောင်းဆောင်တွေနဲ့တိုင်းသားအင်အားစုတွေဟာအနာခွဲရေးပဋိပက္ခမဖြစ်အောင်ဆောင်ရွက်နိုင်ဖို့အတွက်ကျူတင်သဘောတူညီမှုတရားရရှိထားပြီးဖြစ်နေရလိမ့်မယ်။နေပြည်တော်အားလှမ်းပြီးအုပ်ချုပ်တာကိုတော့သူတို့ဘက်ကဘယ်လိုမှလက်ခံနိုင်မှာမဟုတ်ဘူး။1948ခရဲကမှားလာခဲ့တဲ့အမှားတွေကိုဆောင်ရှားဖို့လိုတယ်။မိမိတို့နဲ့အဝင်ဝင်ကြဖြစ်ပြီးတော့အစဉ်ပြေမဲ့အနာခွဲရေးပုံစံကိုချမှတ်နိုင်ဖို့အရေးကြီးတယ်လို့ဆိုထားပါတယ်ခင်ဗျ။ဆမရှင်ဟာအစ်စ်တော်အစဒေသပဋိပက္ခနဲ့စစ်ပွဲအလွန်ပြဿနာတွေကိုရေးသားပြုစုနေတဲ့သူရဲ့ဒီလူဖြစ်ပါတယ်
။ခုဆက်လက်ပြောပြမယ့်အကြောင်းအရာကတော့ Myanmar civil war is heading towards stalemate not regime change. မြန်မာရွေးကောက်ပွဲဟာစစ်မတော်နောက်မဆုတ်အခြေအနေစီကူသာဥတည်နေတဲ့အစိုးရစနစ်ပြောင်းလဲရေးကိုဥမတည်ဘူးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆမရှင်ကတော့ Michael Hart ဖြစ်ပြီးတော့worldpoliticsreview.com မှာရေးသားတာဖြစ်ပါခင်ဗျာ
စစ်ကောင်စီယူရင်းကြဆုံးတဲ့အချိန်ကိုစောင့်ကြည့်နေသူတွေအများကြီးရှိနေပြီပဲတရုတ်ကတော့သူရဲ့အကျိုးစီးပွားအတွက်လက်တွေ့အလုပ်ဖြစ်မဲ့မဟာဗျူဟာကိုကျင့်သုံးတယ်စစ်ကောင်စီရဲ့အခြေအနေကိုအားမရပေမဲ့စစ်ကောင်စီကတရုတ်နဲ့ပူးတွဲလှုပ်ဆောင်နေတဲ့စီးပွားရေးစီမံကိန်းကိုဆက်လက်လှုပ်ဆောင်မယ်လို့အမှတ်အကျပ်ပေးတယ်လို့ဘယ်အဖွဲ့အစည်းကမှဘယ်အင်အားစုကမှမပေးနိုင်တော့စစ်ကောင်စီပဲတရုတ်အတွက်အတောင်ဆုံးရွေးချယ်စရာဖြစ်နေတယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာအပြစ်ခတ်ရဆဲဖို့အချိန်ချင်းကြောက်ရင်စစ်ဆက်ပြေးခဲ့ပြီမဲ့မအောင်မြင်ခဲ့ဘူးတစ်ဖက်မှာလည်းသဘုံရရားအင်အားကောင်းတဲ့ကောင်းတာတော့သူတို့ကိုချိုးနိုင်ပြီးစစ်တောင်စီအင်အားပြန်ကောင်းလာဖို့တရုတ်ကလှုပ်ဆောင်လာတယ်ပြောလာတဲ့ရွေးကောက်ပွဲဆိုတာဟာလည်းစစ်ကောင်စီဘော်တရုတ်ထောက်ခံမှုရဲ့အဓိကအစိတ်ပိုင်းတစ်ခုပဲဖြစ်တယ်ဒီရွေးကောက်ပွဲအတွက်နိပညာနဲ့ငွေကြေးထောက်ပံ့မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကအော်ဂူလာရုံကကတိပေးခဲ့တယ်မြန်မာဒီမိုကရေစီအပြောင်းအလဲကိုကူညီခြင်းနဲ့လို့လဲအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့သေးတယ်စစ်ကောင်စီကတော့ NLD အပါအဝင်အတိုက်ခံပါတီ40ကိုဖျက်သိမ်းပြီးဒီရွေးကောက်ပွဲမှာသူတို့ပဲအနိုင်ရအောင်လုပ်မှာစေကြတယ်သူတို့ကိုသူတို့ဒီမိုကရေစီနိကျရွေးကောက်ခံထားတဲ့အစိုးရဖြစ်တဲ့ဒေါ်လန်တိုက်ခိုက်နေသူတွေကတော့ဒီမိုကရေစီကိုချိန်ချောက်နေသူတွေသာဖြစ်တယ်ဆိုပြီး
between Sigore, Swimpyambo, Jusan, Yapchede, Tayoga, Democracy, Ninja, through Nanganjai, Waraya, you Egyptian, Subi, Kabaza Kumbomania, Eugenia, through Abime, Mima, Suaha, Chigan, Apchin, Anashin, Suaha, Chipime, Tayoga, Dabu, Wimusaibu, though it may be the little top camp, I went who were married the Yuka Pueblo. American, Japan, and South Korea, Dulu, Democracy, Nanganya, Sanjin Ya, Ling Melu, Samajingari, Dasarapsepare, Samajinga, Taiwan, Chase, American Enterprise Institute, Yatu, Ridu, Chepare, yeah? Kunasum Jobyadurahara, revisiting the Rohingya's policy of Bangladesh. Bangladesh, Rohingya Muara, who piane sensitive to Jangabe Chepare, Bangladesh, Tangatu, Prothom Elu, Trinzama, Payarakna. Some are Sinegara, Shashil Duke Hackney, Muhammad Tramandu Pichavare.
Brinja Tetnaha, Kuninich or Lagavi Chip in Met, Gutenki, Dukazaria, Bangladesh Peku, Winandi Zepchede, Nimariha, Brinja Rigo, Samansionga GB, Munwe, Padasuga, Padaya, Pingala Design and Sadashin in Yare, Turunem, Dread, Mujari, Pimbara, Dure, Yusajare. ตนนี้สตองอาจีวีอนาคตกาลุนญูยีสุปิรอแลมูวาระฉ่ำมาทาเรบังลาเทศประกาศดิจูเรอุปริเมเปียงชวยลารานะอะเรซุนเนอาซารุเยอัจฉัมเผ็ดลุเยตรีจองบังลาเทศกูแลเปลี่ยนแปลงอินิจีนลุมิมาบุรวาซามิวซาเยวารีเนสตะกามินทาเรลุแลสุวาเรไซคาสญาสุวาฮารุญญาทุกขะเดรโกละคันแกเปิเมซอซอซิจีเปลี่ยนปุ่นหน่ายเยกูอุติปี ทางกูอ่ะงาจะเดรสุจีคอนเวนชั่นบาเฉลดฤดูขึ้นไปทาแก่เลยลูกค้าซาอลุปังกวินกูไปลงงานลูกปังกวินลุละซอตั้วละณีทางกวินเมียละณีทางกวินเนี่ยเนเชอรัลไลเซชั่นรีคอร์ดไนงานซาคันยูกวินตูขึ้นอยู่แก่กูดาริโอขึ้นไปอย่างดีตากันเนี่ยยอถุยตั้วมั้ยสัวโอซุยินลูกผิดเดสุรอดีลูกอ่ะฮะญมาเบกก็เปล่านี่แหละดีโรฮิงญาริฮะบังลาเทศกะลูริดาผิดเด မြန်မာဘက်ကိုတရားမဝင်ရှေ့ပြောင်းနေတဲ့လူတွေဖြစ်တဲ့ဆိုတဲ့အချက်ကိုမှန်ကန်ကြောင်းကြားသားနေလို့ဖြစ်သွားတယ်လို့လဲဆိုပါတယ်အဲ့နောက်မြန်မာဘက်ကဆိုရင်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်စာတမ်းမှုကူညီပေးကြမှာတော့ပူပေါင်းဆောင်ရွက်မှုရှိတော့ဘူးနေသားတခြားရန်စားမှုတွေလွတ်ခဲလို့တနိုင်ငံအကြစစ်မဖြစ်ရအောင်ဘင်္ဂလားဒေ့ရှ်ဘက်ကအောင်မြင်ဆောင်တိုင်းနိုင်ငံတွေလဲဆိုထားပါတယ ော့အလုပ်ဖြစ်မဲ့မှန်ကန်တဲ့ရိုဟင်ဂျာဆိုင်ရာမူဝါဒကိုမချမှတ်နိုင်ခဲ့တော့ဘူးလို့ဆိုထားပါတယ်။2024အောက်တိုဘာမှာ AARF တပ်တော်ဟာစစ်တွေအပါအဝင်မျိုးအနေငယ်ကလွှဲပြီးရခိုင်ဒေသတစ်ခုလုံးကိုထိန်းချုပ်တဲ့ de facto authority လက်တွေ့အုပ်ချုပ်ရေးအာဏာကိုရရှိနေပြီဖြစ်တဲ့စစ်ကောင်စီနဲ့ပူးပေါင်းတဲ့ရိုဟင်ဂျာတွေနောက်ဘူဒီရောင်ရခိုင်ရောတချို့ကိုမီးရှို့တဲ့နေရာမှာပါဝင်ခဲ့တဲ့ရိုဟင်ဂျာတွေကိုအေကလက်တုံ့ပြန်တယ်။ဒီချိန်မှာ RS နဲ့အာဆာရုကအေရဲ့ကြီးစွမှုကိုသူတို့ဆက်လက်စိန်ခေါ်နေမယ်ဆိုရင်တော့ရိုဟင်ဂျာတို့အတွက်ပြဿနာများစွာကြုံရပြီးရိုဟင်ဂျာဒုက္ခတွေအများအပြားဟာလည်းပဲဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာရဖို့ရှိတယ်လို့ဆိုထားပါတယ်။ဒါခိုင်နဲ့ရိုဟင်ဂျာလူမှုအစိုင်းဝန်းနှစ်ခုကြားဘဝရည်ဒီအနေစီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေလည်းပြပြသွားပြီးလူအစိုင်းဝန်းနှစ်ခုလုံးဟာဆင်းရဲနွမ်းပါအခြေခံဝန်ဆောင်မှုတွေကင်းမဲ့တဲ့အခြေအနေနဲ့ကြုံရပြီးဖြစ်တယ်။ဒါကိုဘင်္ဂလားဒေ့ရှ်ကစာနာမှုအကူအညီစီးပွားရေးအကူအညီပေးနိုင်ရင်တော့အဆင်ပြေနိုင်ရာရှိတယ်လို့လူအများအပြားကယုံကြည်နေကြတယ်။မြန်မာစစ်တပ်ရဲ့ရေကြောင်းပိတ်ဆို့မှုနဲ့ဘင်္ဂလားဒေ့ရှ်ရဲ့အစီးအဖက်မပြုတ်ဘူးကူညီကင်းမဲ့မှုတွေကြောင့်တခိုင်ဒေသအခက်အခဲပုံမှုကြုံတွေ့နေရတယ်။ AAULA ဟာသူတို့ရဲ့အရခအိမ်မက်ကိုအကောင့်ထဲပို့ဖို့အတွက်သမိုင်းတွင်မဲ့အခွင့်အလမ်းကိုရရှိထားပြီးမဲ့မပြည်တော်စုအတွင်းမှာစစ်မှန်တဲ့ Federal ပုံစံမျိုးလား UWSC ရဲ့ဘာဒေသလိုပုံစံမျိုးလားဆိုတာမစဲခွဲဘူး။ဘာပဲဖြစ်ဖြစ် External Stakeholders လို့ခေါ်တဲ့ပြည်ပကဆက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံနိုင်ခြင်းမရှိရင်တော့စိန်ခေါ်မှုတွေတွေ့နေရလဲမှာဖြစ်တယ်လို့ဤသာသာဖြစ်ပါတယ်။သမားရှင်ဦးရကတူဟာနိုင်ငံရဲ့အတွင်းဝင်ဖြစ်ပြီးကျန်တူကတော့မြန်မာဆိုင်ရာဘင်္ဂလားဒေ့ရှ်သံမကြီးဖြစ်ထမ်းဆောင်တဲ့သူတွေဖြစ်ပါတယ်။ကုတုဘတော်ကတော့လောက်ပဲဖြစ်ပါတယ်။ခင်ဗျားနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်မလဲဆိုတာကျွန်တော်စောင့်နေလိုက်ကြပါစို့ရဲ့။အားလုံးကိုကျေးဇူးတင်ပါတယ်
။ဦးကျော်ဆောင်သာတင်ဆက်ပေးကြတော့ပါ။စနေနေ့မနက်ခင်း VOA စီစဉ်ရဲ့ပထမပိုင်းကိုတော့ဒီမှာပဲညှနာပြပါစီခင်ဗျာ။မ
နက်9နာရီထိထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းကိုဂျေရုဆလမ်ကနေလူလူမိတ်ဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် VOA Internet ဆောင်နေတာ bomis.voanews.com နဲ့ Facebook YouTube တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ
VOA American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မနက်ခင်းမနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00နာရီကနေ 10:00 နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမြင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျေရုဆလမ်ကနေလူလူမိတ်ဆွေရုပ်သံလိုင်းကတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စပါမယ်။ WMB လို့သူတိများကြတဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့စတင်ဖွဲ့စည်းခြင်းကစလို့ဒီဇိုင်းမမတ်ရည်တည်လာခဲ့တဲ့ကျောင်းမတန်းတူညီမရေးလူခွင့်ရေးစစ်အာဏာရှင်ဆုံးသက်ရေးငြိမ်းချမ်းရေးနဲ့ Federal Democracy ရေးယူမှန်းချက်တွေပြည့်ဝတဲ့အခြေအနေကိုမရောက်သေးပေမဲ့လွန်ခဲ့တဲ့25နှစ်တာကာလအတွင်းအမျိုးသမီးခွင့်ရေးတိုးတက်ပြောင်းလဲမှုတွေရှိလာအောင်အများကြီးဆွမ်းဆောင်နိုင်ခဲ့တယ်လို့ WAB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင် Navid Bon ကပြောပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာ Mac Computer ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မအတိကမေးချင်တာကတော့လေအခုဟာဒီဒီဇင်ဘာလ9ရက်နေ့ကပဲမြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒါဖွဲ့စည်းတည်ထောင်ခဲ့တာ25နှစ်ပြည့်ရပေါ့နော်ဒီအတွက်လည်း congratulations လို့ပြောချင်ပါတယ်ပရမဆုံးအနေနဲ့ပေါ့နော်ဒီ25နှစ်တာဖြတ်တမ်းမှုအတွင်းမှာဘာတွေအကောင်းဆုံးဆောင်ရွက်နိုင်ခဲ့တယ်လို့ထင်ပါလဲရှင်
ဟုတ်ကဲ့ပါရှင်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီအဖွဲ့ဝင်အဖွဲ့စည်းဆက်တဲ့အဖွဲ့ကသူရဲ့သက်ဆိုင်ရာဒေတာအလိုက်အောက်ခြေမှာကျမတို့ဟိုကြကြပြပြလုပ်ငန်းတွေလှုပ်ဆောင်နေအပြီးတော့အဖွဲ့ချုပ်အနေနဲ့ဆိုတော့ဒီနိုင်ငံတော်အစ်စ်ပေါ့နော်ကျမတို့ဒီနိုင်ငံတော်အစ်စ်ဆိုတဲ့အချိန်မှာနိုင်ငံတကာပဲဖြစ်ဖြစ်တန်ယိုးပဲဖြစ်ဖြစ်ဒီတခြားအလူရှင်နဲ့ပဲဖြစ်ဖြစ်ပေါ့နော် NGO နဲ့ပဲဖြစ်ဖြစ်ကျမတို့ပူးပေါင်းလှုပ်ဆောင်မှုတွေကျမတို့အားကားကောင်းရှိတယ်ပြီးတော့ဟိုနိုင်ငံတကာရဲ့အတိမပြုမှုဒီတချို့အလူရှင်တွေရဲ့အတိမပြုမှုကိုလည်းကျမတို့အများကြီးရရှိရပေါ့နော်ဆိုတော့ကျမတို့ဒီတချို့ဟိုဒီဥပမာပေါ့နော်စီတော်အရှင်ပြိုင်အစီအခါစာတွေလည်းကျမတို့ထုတ်လိုက်ထုတ်နိုင်တယ်ဒီ UN အထိကိုလည်းကျမတို့တွားရောက်ပြီးမှ CEO လို့ဆောင်မှုတွေလုပ်နိုင်တယ်ဆိုတော့ဒီကာလမှာဆိုရင်လည်းကျမတို့မြန်မာနိုင်ငံကတော့လုံးဝဘယ်လိုပြောမလဲဒီကျမတို့လူမှုအတဲ့အဖွဲ့တွေလုံးကလုံးဝမလုပ်နိုင်တဲ့အနေအထားပေါ့နော်ဒါပေမဲ့ဘယ်လိုအခြေအနေပဲဖြစ်ဖြစ်ကျမတို့ WAB ကတော့ကိုယ့်ရဲ့အလုပ်ကိုတခါမှမပြည့်ခဲ့ပါဘူးကျမတို့လုပ်နေကြအလုပ်သေးတောင်မှအခုချိန်မှာပို့လို့ရမယ်ဆိုတဲ့ဟာမျိုးကရှိနေတော့ကျမတို့ပို့လို့ဆောင်တယ်ပြည်နိုင်ငံတကာ CEO လို့ဆောင်မှုကလည်းကျမတို့လက်စေလက်တိုင်းအေးကျမတို့သက်ဆိုင်ရာနိုင်ငံတွေမှာတွားပြီးမှကျမတို့ဒီ CEO လို့ဆောင်မှုတွေလည်းကျမတို့ဟိုဘယ်လိုပြောမလဲကကောက်မှုမလို့နိုင်နေပါတော့အော်ကျမတို့25နှစ်တာကာလအတွင်းမှာ WFP ဆိုရတော့ဒီနိုင်ငံတကာကနေအေးဘယ်ဖြစ်ဖြစ်နိုင်ငံကနေဘယ်ဖြစ်ဖြစ်ဒီအဲစုချင်းမြေပေးတဲ့အဝတ်ပေါ့နော်အဲ့ဒါခုနှစ်ခုတော့မှကျမတို့ရခဲ့တယ်ဆိုတော့ WFP ရဲ့အပူရေးကတော့ကျမတို့အတွက်ဆိုရတော့ဟိုဟိုအရာအောင်မြင်မှုရတယ်လို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျမတို့ရဲ့အတ္တိမရည်မှန်းချက်အထိတော့ကျမတို့မရောက်နိုင်သေးပါဘူးရှင
် WFP အနေနဲ့ဒါအခက်ခဲကြီးချားရဲရနေပြီးတော့25နှစ်တိုင်တော့ရက်တည်ခဲ့ရဆိုတော့ဒါအထင်ရှားပါပဲအခုချိန်မှာဒီအမျိုးသမီးထိုင်မာတဲ့အမျိုးသမီးအဖွဲ့အစည်းတစ်ခုအနေနဲ့ပြည်တွင်းမှာပြည်ပမှာအတိမပြုခံနေရတယ်လို့လည်းထင်ပါတယ်ကျော်ကိုရနေ့ကဒီဖွဲ့စည်းတည်ထောင်ခြင်း9နှစ်ပြည့်ထုတ်ပြန်ချက်မှာလဲကျမသတိထားမိတာတော့ WLB ကနေပြီးတော့မှဟိုကတော့9ရက်ကိုဖော်ပြလာလဲတွေ့ပါတယ်ဆိုတော့ဒီ9ချက်ကိုလဲပေါ့နော်အများသိအောင်ပြောပြပေးပါအဓိကကြတဲ့အချက်တွေကိုပြောပြပေးပါလားရှင်
ဟုတ်ကဲ့ပါဒီကျမတို့ အဖွဲ့ချုပ်အနေနဲ့ကတော့နော်အဲတရားအမျိုးသမီးစွာရည်မြင့်တင်ရေးကိုကျမတို့ဟိုပထမအနေနဲ့ကျမတို့အစားပြုခဲ့တယ်စွာရည်မြင့်တင်ရေးကနေကျမတို့ဒီပူပေါင်းပါဝင်ရင်းပေါ့နော်အာပြီးတော့အမျိုးသမီးကျမတပ်တူရေးကနေအမျိုးသမီးအခွင့်ရေးပေါ့နော်အတ္တိကနေဆိုတော့တပြည့်ပြည့်နဲ့ကျမတို့ဒီဂျန်ဒါအခွင့်ရေးတွေပြီးတော့ဒီဖက်မနစ်အခွင့်ရေးတွေကိုကျမတို့ကြကြပြပြအာကျမတို့လှုပ်ဆောင်ပါတယ်ဆိုတော့အထူးသဖြင့်တော့ကျမတို့ဒီအဲကာလမှာဆိုတော့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတော်တော်များများဆိုတော့ဒီအဲလူခွေးချိုးဖောက်မှုတွေအများကြီးခံရတယ်အကြမ်းဖက်မှုတွေအမျိုးမျိုးအများကြီးခံရတယ်ဒါပေမဲ့အခုချေအထိချိုးဖောက်တဲ့လူကအာဒီအပြစ်ဒါကင်းလို့ခွေးတွေရနေတယ်ပေါ့နော်ဆိုတော့ကျမတို့အဖွဲ့ချုပ်အနေနဲ့တော့အဒီပြစ်ဒါကင်းလို့ခွေးကိုလုံးဝအဆုံးသတ်ဖို့အတွက်လည်းကျမတို့ဟိုတောင်းဆိုထားတဲ့ဟာဖြစ်တယ်ပြီးတော့ကျမတို့နိုင်ငံရဲ့အဲဒီအာဏာရှင်စနစ်နဲ့ဒီစစ်အာဏာရှင်စနစ်ပေါ့နော်အများဆုံးဒီအစိုးရနိုင်ဖို့အတွက်နဲ့ဟို Federal Democracy ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလဲကျမတို့အမျိုးသမီးခေါင်းဆောင်တွေအများကြီးဟိုဟာပါဝင်နိုင်ဖို့အတွက်ပေါ့နော်ဆိုတော့ပြီးတော့နောက်တစ်ခုကကြတော့ဒီလက်ရှိအေကာလမှာဆိုတော့ကျမတို့ဒီအကြမ်းဖက်ဆက်သရဲ့အာဏာသိမ်းထားအချင်းကိုအများဆုံးအစိုးရနိုင်ဖို့အတွက်အဲကျမတို့တောင်းဆိုထားတာဖြစ်ပါတယ
်ဟုတ်ကဲ့ပါကျတော့ဒီ WLB ရဲ့ထုတ်ပြန်ထားတဲ့အထဲမှာလည်းအဓိကဖော်ပြထားတာကဒီကြားမဒန်းတူရေးပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာဟိုကြားမဒန်းတူရေးကိုထည့်စဉ်းစားဖို့နောက်ဒီအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်ဥဆောင်ပါဝင်ခွင့်ကိုလေးစားပြီးတော့လှုပ်ဆောင်ဖို့ဆိုတာမျိုးကိုလည်းကျွန်မတွေ့ပါတယ်ဆိုတော့ဒီ25နှစ်တာကာလအတွင်းမှာ WLB တောင်းဆိုနေတဲ့ဒီလို WLB ရဲ့ရည်တည်ချက်ဒီ WLB လိုလားတဲ့ဒီလိုအချက်တွေပေါ့နော်ဘယ်လောက်ထိမြန်ရလာပြီလို့ရောပြောလို့ရပါသလဲတကယ်ရောအမျိုးသမီးတွေဥဆောင်မှုအခမ်းအနားမှာပါဝင်ခွင့်ရလာပါပြီလားရှင့်
အဲဆိုတော့အခုချိန်ကာလမှာဆိုရင်တော့ကျမတို့ဒီအမျိုးသမီးရဲ့ပါဝင်မှုကိုတော့ကျမတို့သစမ်းမမလှုပ်လာတဲ့ဟာရှိတယ်ဟိုအရေတို့ကဒီတိုင်းသားလက်နက်ကအဖွဲ့အစည်းတွေအေဒီကျမတို့ရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်ဒီဖွဲ့စည်းအခြေခံဖွဲ့စည်းကိုရေးတဲ့အချိန်မှာဆိုရင်တော့အမျိုးသမီးအနည်းဆုံး300ရာခိုင်နှုန်းပါဖို့ကိုကျမတို့ကကျမတို့ရအောင်ကိုကျမတို့ထက်သွင်းနိုင်ခဲ့တယ်ဆိုတော့ဒီ FCDCC ဆိုတဲ့ဒုတိယမူကြမှာဆိုရင်တော့အမျိုးသမီး300အနည်းဆုံး300ရာခိုင်နှုန်းပါရမယ်ဆိုတဲ့အမျိုးကအခြေခံဖွဲ့စည်းကိုဥပဒေမှာကျမတို့ထက်သွင်းနိုင်ခဲ့ပါတယ်တချို့ထဲမှာပဲဒီ SCA အစိုးရနဲ့ဒီအငြိမ်းချမ်းရေးဆွေးနွေးမှုမှာ NCA စာချုပ်ကိုစပြီးမှရေးဆွဲလာတဲ့အချိန်မှာလည်းအမျိုးသမီး300ရာအနည်းဆုံး300ရာခိုင်နှုန်းမဖြစ်မနေထက်တွေးရမယ်ဆိုတဲ့အမျိုးကိုကျမတို့ဆွေးနွေးကြတယ်ကျမတို့တိုင်းသားလက်နက်ကအဖွဲ့အစည်းတွေကြားထဲမှာအဲ့ဒီမူကတော့ကြားသွားပါတယ်ဒါပေမဲ့ဒီ2023မှာကျမတို့ဒီတိုင်းရင်းသားလက်နက်ကအနေနဲ့ဒီငေးချိုင်းရေးဆွေးနွေးတဲ့အချိန်မှာဆိုရတော့အစိုးရနဲ့တမတော်ဖက်ကနေအနေဆို30ရာခိုင်နှုန်းကတော့မထက်နိုင်ဘူးတစ်တလေးလျောက်ပါတော့အမျိုးသမီးပါဝင်မှုဆိုတဲ့ဟာလေးကိုပဲသူတို့ထက်ခဲ့တယ်ဒါပေမဲ့ကျမတို့ကတော့ဘယ်လိုပဲဖြစ်ဖြစ်ကျမတို့ရဲ့အဓိကရည်ချက်ကတော့ပထမပိုင်းမှာအနေဆို30ရာခိုင်နှုန်းကမဖြစ်မနေထက်ရမယ်ဆိုတဲ့အမျိုးရှိတယ်ဆိုတော့ဒီကနေ့အခြေအချိကျမတို့ဒီဟာကိုကျမတို့တည်ဆောင်ပြီးမှအမြဲတမ်းကျမတို့ပြောနေပါတယ်ဆိုတော့အမျိုးသမီးပါဝင်မှုကလည်းကျမတို့ဒီလိုမျိုးမူတွေချမှတ်ပြီးလှုပ်ဆောင်တဲ့နောက်ပိုင်းမှာဆိုရင်တော့အမျိုးသမီးပါဝင်မှုတွေကဒီနိုင်ငံရေးပါတီတွေမှာတိုင်းရင်းသားလက်နက်ကိုင်တွေမှာတချို့ဒီလူတော်တွေမှာအမျိုးသမီးလူတော်အမတ်တွေရှိလာတဲ့ဟာရဲ့အနောက်ကွယ်မှာဆိုရင်လည်းကျမတို့ WAB ရဲ့ CEO လို့ဆောင်မှု WAB ရဲ့ဝိုင်းဝန်းပတ်ပုံးမှုတွေကလည်းအများကြီးပါပါတယ်အဲလို့ပြောချင်ပါတယ်
โอเคရှင်နောက်တစ်ခုကတော့ဒီ WLP အနေနဲ့မြန်မာနိုင်ငံမှာဒီအမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေအပါအဝင်ပေါ့နော်စစ်ရဇဝတ်မှုတွေတော့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကျူးလွန်သူတွေအပေါ်မှာတစ်တန်ချမှတ်နိုင်ဖို့ဆိုပြီးတော့နိုင်ငံတကာတရားခုံရုံးတွေကနေပြီးတော့မှအရေးယူဆောင်ရွက်နိုင်ဖို့ဆိုပြီးတော့ကြိုးပမ်းခဲ့တာဆယ်စုနှစ်တွေနဲ့ချီနေပါပြီအခုဆိုလို့ရှိရင်ဒါနိုင်ငံတကာတရားရုံး ICJ မှာဆိုလို့ရှိရင်လည်းမြန်မာဒီစစ်တပ်ကိုအရေးယူနိုင်ဖို့အတွက်ကြိုးပမ်းနေတာတွေရှိတယ်နောက်ဒီ ICC လိုမျိုးနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်ဒါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့အထိအဆိုပြုလာတဲ့ထိလည်းရှိလာပါတယ်ဆိုတော့ဒါတွေက WLP ကြိုးပမ်းနေတဲ့အရာတွေလို့လည်းပြောလို့ရပါတယ်ဆိုတော့ဒါတွေတစုံတရာပြည်ကိုခြေလှမ်းတိတ်လှမ်းတိုးလာတာလားဒါမြန်မာစစ်တပ်ကိုအရေးယူနိုင်ဖို့အတွက်เนาะအပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်အလားအလာကကောင်းလာပြီလို့ပြောနိုင်ပါလားဘယ်လိုများထင်ပါလဲ
Okay, Bashin. So tomorrow a poet show in Nero, tomorrow Saturday, the Tautigani, Sabima, the Amutami, Po, the Luque, Chopo Kayamu, a Jampe Kayamu, the Chakuya, Nemi, the Tati Dima, the Chaluque, Chopo Kayamu, a Gong Logo, tomorrow got the dear Teleco, you be ma, that the Atau Tan at the Qua, tomorrow the Chale, a Tintin be ma, tomorrow the Tessaya. Alive on all tomorrow, the sea, Casale, Rijita, people, Harry, she did the Catalyst, tomorrow, recommendation, Amyaji, Jibima, tomorrow, Po, and now Gani, Papo, Pere, Harry, Amyaji, Shiva, so tomorrow, the Ruby Garo, the day, a teleco, you moon, Patabima, tomorrow, the day, Charlie, a Tete, Susanness, Nicola, tomorrow, the South Hare, Harry, and she did, so tomorrow, Garo, the ICC, Baptiste, ICJ, Baptiste, tomorrow, Mamma Nangama, Julu, dead, do you go? A year you saw Yamu loan, nine boat, dread tomorrow, a chat led to Aka Kong, or the SCA Casari, Aka Kong, tomorrow, Amira, Dinanga, the Gago, Siolo, Samulo, there, Peter Tessaya, a light go, let tomorrow, Amira, the Anagani, tomorrow, Papo Pi, the Bono, Soro, a cool, Lumio, Dilumio, ICC, Ma, the
တရားဆွဲဆိုမှုတွေလောက်တော့မယ်ဆိုတဲ့ဟာမျိုးကတကယ်ဘယ်လိုပြောမလဲထုတ်ဖို့တဲ့ဟာထုတ်ပြောတဲ့ဟာမျိုးမဟုတ်ဘဲနဲ့တကယ်အေးအေးယူနိုင်မှုလောက်နိုင်တယ်ဆိုတဲ့ဟာမျိုးကိုကျမတို့ကလူလာတာဖြစ်ပါတယ်ဆိုတော့ကျမတို့အဲ့လိုမျိုးဖြစ်ဖို့အတွက်လည်းကျမတို့စက်ပြီးမှလှူဆောင်သွားမှာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ပြည်ယူမိခန္ဓာမှာပါဝင်ဆွေးန
မကင်ဖြူထွေးတက်ဆက်ပေးကြတော့ပါခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးအောင်ပါဘယ်စင်ကလေးကမြင်းစည်းတာကိုဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ် Fred Wing ဟာအမေရိကန်ပြည်တော်စုကမြင်းအလှစီးပြိုင်ပွဲတွေမှာစုတစိအများပြားရရှိခဲ့ပါတယ်ခုတခါမြင်းစည်းနီးနဲ့ပတ်သက်တဲ့ဟော့ပြောပွဲတွေပြိုင်ပွဲတွေမှာပါဒိုင်းဖြစ်နဲ့ဆောင်ရွက်နေတဲ့ကိုနိုင်လက်ဝင်းဟာငယ်စဉ်ကလေးကမတန်ဆွမ်းသူတယောက်ပါအမေရိကန်ပြည်တော်စုဥပဒေအမေရိကန်ပြည်တော်စုမှာဥပဒေပညာရလေ့လာခဲ့ပြီးတော့ရှေ့နေတူလည်းဖြစ်တဲ့ကိုနိုင်လက်ဝင်းကိုကိုအောင်ကနယူးဂျာဆီပြည်နယ်ကိုသွားရောက်ပြီးတော့တွေ့ဆုံရိုက်ကူးထားပါတယ်ခင်ဗျာ
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်23နှစ်မှရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်။ဥပဒေပညာကိုတက်ခဲ့တယ်။ဥပဒေကိုငငယ်လေးရဝါလာပါ။ဘာဖြစ်လို့လဲတော့မသိ။ရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree ၄နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်။ပြီးတော့ resume တွေကောင်းပါတယ်။အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲ။အဲ့ဒါတွေအကုန်လုံးစုံအောင်စုံအောင်ဟိုစုရတယ်ပေါ့နော်။စုပြီးတော့ law school ကရှောက်တယ်။ဆိုတဲ့အခါကျ now law school ကျတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေတိတ်တံပါတယ်ဘူးပွဲကြတော့သူကကြတော့၃နှစ်ပေါ့၃နှစ်၃နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ၃နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူရဲ့၄နှစ်တချို့ဆို၅နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့၃နှစ်နဲ့ကြာတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ရွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်၃နှစ်ကိုအပြတ်ချလိုက်တာပေါ့
I like it because they're animals, and you can ride on them, and you can teach them how to do stuff, and they can do tricks, and then you can perform and get places. My sister likes horses, but she's scared to even sit on the horse, and my brother, he knows how to ride, he just doesn't ride that much.
America ပြန်ရောက်တော့ဘဝတစ်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှားတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်။အဲဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တဲ့ဒီနိုင်ငံမှာနော်အရန်တထေးတွေပဲလှုပ်တဲ့အလုပ်ပေါ့နော်
ကုန်ကြစေအရာများအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စီးမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့အာဒီဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ညာခ
ပထမတစ်နှစ်အတွင်းမှာကျွန်တော်အဲ့ဒေါ်လာ3သိန်းကိုတစ်ခါလေးဆက်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်လိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးမရှိအကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး3သိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံဆဆူတယ်ဆဆူတဲ့အချိန်မှာကျွန်တော်ဆုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာ Spain သွားတော့ကကျွန်တော် Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပါလားနာတဲ့နောက်6လောက်တစ်ခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်နေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရောက်ကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံတွေပါသွားတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်လေးကမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာပြီရှင်အဲ့မြင်းခွာတန်းလေးတွေကြာကြာကျွန်တော်ရင်ခုန်နေငငယ်လေးကကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေထောက်တစ်ဖက်မတန်အောင်လှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းပြမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလိုချင်လဲရှိရခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်ဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော့တစ်ပတ်မတန်တော့သူကခက်စင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးလေးရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မှုပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံးတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကားကနစမတ်ချကြစီးဖို့ကျတော့မတူဘူးလေစနစ်တရားမတူတဲ့အခါကျတော့ကျွန်တော်ဇာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တယ်လို့မလို့ဘဝမှာလွယ်တယ်လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဘဝကိုကိုဘဝကိုခောင်းလို့တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံဝမိမိဘဝ challenge ကို ready ဖြစ်တာပါဗျာ
ဒီဟာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့ရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးပေါ့ဒီပြောကိုဟုတ်ဒါမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘယ်လိုထားရလဲဘယ်လိုကြိုးကန်ရလဲစနစ်သင်ပေးမယ်ဒါမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ကြကြဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့ကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိရဲ့။ဘာလို့ဆိုတော့ငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ
။ဆိုတော့ကျွန်တော်ချင်းငွေမတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကကြာအောင်ပဲ။နည်းနည်းဆွတ်ထားတဲ့ပုံလေးပဲ။ဟိုတကယ်ပြုတ်ကြမယ်ဆိုတော့ကျွန်တော်ပြုတ်ကြသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတော့တကယ်ဖြစ်လာပြီဆိုတော့ slide ဖြစ်မှာကျွန်တော်ပြောကြတယ်ချင်းနင်းကွင်းလိုမျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီရာကျတော့ခြေထောက်နဲ့ဖြည့်ရတာဘယ်လိုရှိရလဲကျွန်တော်များများအားကစားသမားတွေကသူကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်ดูว่าว่าเจ๊อะมะมาโกขันนาโกเยโกขันนาโกโกทิ้งๆไหนมูอ่ะมีนบ่มาอย่างเอฟเฟคဖြစ်တယ်ဗောเนาะโกရဲ့โกอ่ะไลฟ์ဖြစ်ရင်มีนอ่ะไลฟ์ဖြစ်တယ်โกอ่ะแบลนซ์ဖြစ်ရင်มีนอ่ะแบลนซ์ဖြစ်အဲ့တော့ကျွန်တော်ကโกလည်းအများနဲ့ဟိုကိုရဲ့แบลนซ์ကိုမြင်းရှိကိုမပို့ကိုแบลนซ์ကိုကိုဆဲတယ်ကိုခန္ဓာကိုကိုကတဲတယ်အဲ့တော့ကျွန်တော်အများနဲ့အားကစားလုပ်တယ်ဗောဗျာလေးကျင်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတော့ဘာလို့ဒီแบลนซ์တွေပါကြီးလုံနိုင်ကိုကိုแบลนซ์လုံနိုင်အောင်အနေထားမှာရှိရမှာလေဟုတ်တယ်မလားဆိုတော့
ားလို့မျိုးသမီးကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမြင်းမမအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရအဲ့လိုတော်တော်အားစားသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါသေး
။ VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတော့ခင်ဗျာ။အခုတော့ပတ်စင်တင်ဆက်ပေးနေကြတဲ့သိပ္ပံနဲ့နည်းပညာကဏ္ဍအလဲရောက်လာပါပြီ။ကမ္ဘာမှာမြေရှားသတ္တုထုတ်လုပ်မှုတတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာမြေရှားသတ္တုတွေကိုဘယ်နေရာမှာတွေ့နိုင်ပါသလဲ။ออสเตรเลียနိုင်ငံတတ်တူရှာဖွေတူဖို့ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့ဒီဘက်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါခင်ဗျာ
ဒီပမာနိုင်ငံထွက်တဲ့မြေရှားတတ်တူနဲ့ပတ်သက်ပြီးပြောပြပေးပါဆရာပမာနိုင်ငံမှာဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့ဒီညမှာတော့ကျွန်တော်ဒီကိုစားပေါ့နည်းနည်းလေးပြောချင်ပါသေးတယ်မြန်မာနိုင်ငံတပ်ထူလုံဝင်ကြီးဌာနလက်အောက်မှာရှိတဲ့ကျွန်တော် DGSC ပေါ့လေဘာသာရပေါ့လေဘူမိပိတာလေးလာရေးနဲ့တပ်ထူရှာဖွေရေးအဲဌာနကနေပြီးလှုပ်ထားတဲ့သုတေသနတွေရှာဖွေရေးလုပ်ငန်းတွေမှာလည်းပဲကျွန်တော်ဒီမြန်မာပြည်မှာဘယ်နေရာမှာရေရှားတပ်ထူတိုက်ပူတင်ရှယ်ပေါ့လေအလားအလာတွေရှိတယ်ဆိုတာကိုသူတို့နေရာ၈ခုလောက်ပြထားပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီဘာသာရကဘူမိပိတာပညာရှင်များလှုပ်ပြီးတော့မှကျွန်တော်တို့ဒီ Times geo science channel မှာဒီလို publish လုပ်ထားတာတွေ့ရပါတယ်။အဲ့ဒီအရာကြည့်မယ်ဆိုရင်မြန်မာပြည်မှာသူတို့ yeah record လုပ်ထားတဲ့ဟာကဒီကချင်ပြည်နယ်မှာလည်းပဲတွေ့ရတယ်။နောက်ပြီးတော့မှကျွန်တော်တို့မိုးကုတ်ပတ်ဝန်းကျင်မှာလည်းပဲ granite မိတင်ကြောင်တွေနဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့ဒီတာချီတိတ်ဘက်မှာလည်းပဲရွှေတတ်ထူတိုက်နဲ့တွဲပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့တနင်္သာရီတဝဲမုတ်ပလင်းအဲ့ဒီကြိုက်သူပတ်ဝန်းကျင်မှာလည်းပဲကျွန်တော်တို့ဒီကြေမွပြီးတော့ဖြစ်ပေါ်လာတဲ့ကဝင်ကြောက်တင်နဲ့တွဲနေတဲ့ရေရှားတပ်ထူတိုက်တွေတွေ့နေပြီးတော့ပုတ်ပါမုံရွာနောက်ပြီးတော့မှဒီကောလင်းဝင်းတို့ဆိုရဲမိတောင်ကြောက်တလျှောက်မှလည်းတွေ့နေပြီးတော့ခုကောင်တောင်ကြားမှလည်းပလေးစာဒီပိုစစ်တွေတွေ့နေတယ်လို့သူကပြောထားပါတယ်အဲ့ဒီအချက်တွေကိုမူတည်ပြီးတော့မှကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာပြည်မှာနောက်မှာကျွန်တော်ဖော်ပြခဲ့တဲ့ကပရေရှားတပ်ထူတိုက်အမျိုးအစားတော်တော်များများတွေကအတော်များများဟာမြန်မာပြည်မှာရှိနေတာကိုတွေ့ရပါတယ်အထူးသဖြင့်မိတင်ကြောက်တင်နဲ့မူရင်းတပ်ထူတိုက်ပေါ့လေအဲ့ဒီအလားအလာတွေရောထက်ဆင့်ဖြစ်ပေါ်လာမဲ့မြေရှားတပ်ထူတိုက်တွေကိုမြန်မာပြည်မှာနှစ်ခုစလုံးတွေ့ရပါတယ
်ဆိုတော့မြန်မာနိုင်ငံကမြေရှားတပ်ထူတိုက်ကနေရာတော်တော်များများမှာဟိုအလားအလာရှိနေတဲ့သဘောပေါ့နော်ဆရာဆိုတော့အဓိကဆရာဆောစောပြောတော့ဟိုမိတင်ကြောက်တွေနဲ့တွဲတယ်ဆိုတော့မြန်မာနိုင်ငံမှာမိတင်ကြောက်ကအလဲမှာတကြောရှိရဲ့ဒီကမြန်မာနိုင်ငံအရှိတ်မှာတကြောရှိရဲ့ဆရာဟိုတစ်ခေါက်ကပြောတာပြီးတော့
ဟုတ်ပါတယ်ကျွန်တော်တို့ဒီခုနကကျွန်တော်ပြောတယ်မြေရှားတပ်ထူတိုက်နှစ်မျိုးမှာပထမမျိုးဖြစ်တဲ့ဒီမူရင်းတပ်ထူတိုက်ပေါ့လေမူရင်းမြေရှားတပ်ထူတိုက်ကိုကျွန်တော်ကြည့်မယ်ဆိုရင်တနင်္သာရီကမ်းမြောင်ဒေသကမ်းမြောင်တလျှောက်မှာကျွန်တော်တို့ granite တွေနောက်ပြီးတော့မှဒီ pack မှာတိုက်တွေအဲ့ဒီမိသိမ့်ကြောက်တွေရှိပါတယ်အဲ့ဒီသူတို့ရဗားလဲတွဲတွေ့လဲဆိုချင်းကျွန်တော်တို့နှမ်းပြူအဖြိုင်နဲ့တပ်ထူတိုက်တွေနဲ့တွဲပြီးတော့တွေ့ပါတယ်အဲ့ဒီတောက်လျှောက်ပေါ့လေတနင်္သာရီကမ်းမြောင်ဒေသရောက်ဖက်ကိုသွားမယ်ဆိုရင်စစ်တောင်းမြေတလျှောက်နောက်ပြီးတော့မှကျွန်တော်တို့ဒီတောင်ဘူးလိုရမဲတင်ပြင်းမနဒါကြောက်စဲမန္တလေးမိုးကုတ်ကြီးပေါ့လေအဲ့ဒီဂရနိုက်ကျော်ကြီးဒါစင်ထရယ်အလဲဂရနိုက်ဘက်ပေါ့လေအရှိတ်မှာဆိုတဲ့ပဲထိုင်းနိုင်ငံတွေပေါ့တက်လာမယ်ဆိုရင်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနောက်ကချင်ပြည်နယ်တိဒါအရှိတ်ပိုင်းမိတင်ကြောက်တနည်းအားဖြင့်ဂရနိုက်ဘက်ကြီးပါဒီနှစ်ခုစလုံးဟာဒီတန်းပြူအဖြိုက်နဲ့တွင်းထွက်လိုက်တွေနဲ့တွဲတွေ့ပါတယ်ဒါတွေမကပါဘူးသူတို့နဲ့အတူတွဲတွေ့နိုင်တာတွေကဘာလဲဆိုလို့ရှိရင်ကျွန်တော်လစ်သီယံတို့လိုနယိုဘီယံတို့လိုတာလီယန်တို့လိုအဖို့တန်တပ်ထုတွေရှိတယ်လို့မြေရှားတပ်ထုတိုက်တွေရလည်းပဲသူတို့အနေနဲ့တွဲတွေ့နိုင်ပါတယ်။ဒါကြောင့်မလို့အဲ့တောက်လျှောက်ကလည်းပဲကျွန်တော်တို့မူရင်းတပ်ထုတိုက်ရှိနိုင်တဲ့နေရာတွေလို့ခေါ်ပြီးတော့နောက်တစ်ခါကျွန်တော်တို့ပုတ်ပါကနေတော့မြောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်ဒီမုံရွာကောလင်းဝင်းတို့ဆိုတဲ့မိတော်ကြောက်တလျှောက်ကလည်းပဲအလားအလာရှိတဲ့မူရင်းမြေရှားတပ်ထုတိုက်တွေရှိမဲ့နေရာတို့ကျွန်တော်တို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆက်ဆိုတော့ဗမာပြည်မှာမြေရှားတပ်ထုတိုက်ပုံစံနှစ်မျိုးစလုံးတွေ့ရဆိုတော့ဒီ secondary ပေါ့နော်ဒီဒုတိယအဆင့်ဖြစ်လာတဲ့တပ်ထုတိုက်တရားကိုဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့ ကျွန်တော်ကကျွန်တော်ပြောတဲ့ဟိုမူရင်းဖြစ်လာတဲ့မိသင်ကြောက်တီကိုချိန်မွားစာချိန်မွားခြင်းတန်အထူးသဖြင့် tropic weather တွေပေါ့အပူပိုင်းမိုးကြီးရှိမယ်ကျွန်တော်နေအသင့်တင်ပူမယ်အဲ့ဒီရာသီဥတုနဲ့ weather တွေဖြစ်လာတဲ့အခါမှာချိန်မွားခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတတ်သူတိုက်တွေဖြစ်ပေါ်လာပါလေအဲ့ဒါဥပမာဆိုရင်အကောင်းဆုံးကတော့ဒီကချင်ပြည်နယ်ပေါ့လေပန်းဝါဒေသပေါ့ချီပွေပေါ့အဲ့မှာဆိုရင် granite တွေကိုကျေမွာခြင်းတန်ကြောင့်ဖြစ်ပေါ်လာပြီးတော့မှနောက်ဆုံးကျွန်တော်တို့ဒီ granite ထဲကနေပြောမှဒီမြေရှားတတ်သူတွေက release ထွက်လာတယ်အဲ့ဒါတွေကိုရှုံဒါမှမဟုတ်ကလေးတွေကနေပေါ့ absorb လုပ်ပြီးတော့ဖြစ်ပေါ်လာတဲ့ ion absorption ကလေး rare earth deposit ဖြစ်ပါတယ်အတိလိုပဲရှုံနေမဟုတ်ဘဲနဲ့တချို့ကြတော့အဲ့ဒီလိုကျေမွာခြင်းတန်မှာဘာကြီးဖြစ်လာလဲဆိုလို့ရှိရင်ဒီရှုံအပြင်ကျွန်တော်တို့ကဝန်ကြောက်ဆိုတဲ့ electric ကြီးပဲဖြစ်လာတယ်။နောက်က box site ဆိုတဲ့ကြောက်တီလည်းဖြစ်လာပါတယ်။အထူးသဖြင့်ဒါတွေကမုတ်ပလင်းတို့ကြိုက်ချိုးတို့တင်းတင်းလာကြီးကမ်းမြောင်တချောင်းနဲ့ကျွန်တော်တို့ဒီကျွန်တော်သိရတဲ့လောက်တော့ဒီရန်ကုန်တို့ပဲခူးတိုင်းတို့မှာလည်းရှိတယ်။သို့တော်လည်းပဲကဝန်ကြောက်ဟာအကယ်၍ granite နဲ့ဆက်သွယ်နေတဲ့ကဝန်ကြောက်မျိုးဖြစ်လာမယ်ဆိုရင်ဒီထက်မှမြေရှားတတ်သူတိုက်ကြီးရှိလာနိုင်ပါတယ်။ဒါကြောင့်မို့လို့အဲ့ဒီဟာတွေရလို့ဆိုရင်ခုနကကျွန်တော်တို့ granite region တင်းတင်းလာကြီးကမ်းမြောင်တချောင်းနဲ့ပြီးတော့မြန်မာပြည်အရှိပဲအဲ့ granite တစ်ချောင်းပါဆိုရှင်ဒီလို secondary deposit တွေကဖြစ်လာနိုင်တယ်ကျွန်တော်ရှာဖို့လိုပါတယ်နောက်တစ်ခုကတော့အဲ့ဒီပတ်ဝန်းကျင်တွေမှာရှိတဲ့မြစ်တွေချောင်းတွေနောက်ပြီးတော့တောင်တန်းမြေနှိပ်တွေပါဆိုရှင်ကျွန်တော်ဒီ placer deposit တွေကဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုရှင်အဲ့ဒီမှာတင်းတင်းလာကြီးကမ်းမြောင်ဒေသကိုရှိကြည့်နောက်ပြီးတော့မောချီတီပေါ့လေသွားရင်ဥမာဖိန်းတာပေါ့ဖိန်းတာဆိုရင်ကျွန်တော်ဒါ placer deposit နောက်ကကျွန်တော်တို့ဒီပုတ်ကရီကလုပ်နေတဲ့မိုင်းမောင်းမြောင်းများစွာရှိပါတယ်ရာနေကြည့်ပြောရှိပါတယ်အဲ့ဒါကြောင့် placer deposit တွေဒီ placer deposit တွေထဲမှာကျွန်တော်တို့ REE ရှိနိုင်တယ်ဒါကြောင့်မလို့ဒီမြေရှားတတ်ထုတိုက်ပုံစံဖြစ်ပေါ်မှုတစ်ခုကဘာလဲဆိုရှင်အဲ့ဒီ mine တွေရဲ့ dam တွေ mine တွေကနေပေါ့ဟိုကစွန့်ပစ်ထားတဲ့ waste တွေအဲ့ဒီဟာတွေထဲမှာလည်းပဲမြေရှားတတ်ထုတိုက်ကြီးကျွယ်ဝမယ်လို့ဆောက်ပါတယ်ဒီတော့ကအဲ့ဒီလိုဟာမျိုးကတင်းတင်းတားကြီးကိုင်းတော်တလျှောက်မှရှိနေပါတယ်အဲ့ဒီတွေကိုကျွန်တော်တို့ဒီမြေရှားတတ်ထုတိုက်တွေအပြင်ခုနကကျွန်တော်ပေါ်ပြတဲ့တင်းတို့တန်းစင်းတို့နဲ့ပြီးတော့နယူဘီယန်တို့လစ်တီယန်တို့အဲ့ဒါတွေပါစမ်းသပ်မယ်ဆိုရှင်ဒီတော့မတွေ့ရသေးတဲ့ကျွန်တော်တို့ unexpected ပေါ့မမျှော်လင့်တဲ့ရှားပါတန်ဖိုးကြီးတတ်ထုတွေပေါ်လာနိုင်တယ်နောက်တစ်ခါသနင်္လာကန်းတော်ဒေသကြီးဆက်ပြီးတော့အနောက်ဘက်ကိုသွားမယ်ဆိုရှင်ကျွန်တော်တို့ဗာလဲဆိုရင်ပင်လယ်ကမ်းခြေကိုတွေ့အဲ့ဒီဆင်းနေတဲ့မှာတွေ့ပဲမော်နိုဆိုက်ဆိုတဲ့ဟိုစားမြေရှား twin track ဒီတွေ့ဘူးတယ်တော့အပူပါလေအဲ့ဒါအလားလားရှိတဲ့ရေချတတ်သူတိုက် beach deposit ဖြစ်နိုင်တယ်အဲ့ဒီကမှတဆင့်ကျွန်တော်ဆက်ပြီးပင်လယ်ထဲကိုဆင်းသွားမှာဆိုရှင်လေအလားလားရှိတဲ့ offshore မြေရှားတတ်သူတိုက်တွေရှိလာလိမ့်မယ်လို့ယူဆတယ်နောက်တစ်ခုကတော့ဒီမြန်မာပြည်မြောက်ဖက်နောက်ပြီးတော့မိုးကုတ်အိုက်ပတ်ဝန်းကျင်တွေမှာကျွန်တော်တို့ဒီ mafic metamorphic ဒီတော့ magnesium iron ကျွဲဝတဲ့အဲ့ဒီကြောက်တွေထဲမှာလည်းမြေရှားတတ်သူတိုက်တွေအလားလားရှိတယ်ဆိုကျွန်တော်ပြောချင်ပါ
တက်တက်တူရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတန်းပြီးဆုံရအောင
်ဒေါက်ကမြို့သက်တင်ဆက်ပေးကြတော့ပါစနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတဲ့ဆိုရင် VOE ရဲ့ email address burmese@voenews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။စီစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 ခေါင်းဆောင်တွေနဲ့တောက်ကြနေမှာအွန်လိုင်းကတဆင်တွေ့ဆုံခဲ့ပြီးတော့ရုရှားကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းပေါ်အကူအညီတွေဆက်ပေးရေးဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာဂျိုဒင်အသီးပေးကြေညာထားတာမျိုးမရှိဘဲအီရတ်နိုင်ငံကိုရောက်ရှိနေပါတယ်။ရုတ်တရက်ရောက်လာတဲ့တောက်ကြနေမှာပဲအီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒနီနဲ့တွေ့ဆုံပြီးတော့စီးရီးယားနိုင်ငံရေးအသွင်ကူးပြောင်းမှုကိစ္စဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကပြည်ပခန့်တွေမှာပါဝင်သူအားလုံးအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာကွယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကထမံတောင်းဆိုလိုက်ပါတယ်လူမျိုးရေးတင်းမာမှုနဲ့လုံဆော်မှုတွေမဖြစ်အောင်လဲသူကတိုက်တွန်းပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်ကအဓိကကျတဲ့ဒေသတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းအေအေကကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့အခုလိုပြောဆိုချက်ထွက်လာတာပါခင်ဗျာန
ောက်ဆုံးရသတင်းကြေညာကိုပြောပြပေးကြပါဒီကနေ့မနက်ခင်းအတွက်စီစဉ်တွေကိုဒီလောက်နဲ့ပဲဆုံးသတ်ပြပါစီခင်ဗျာဒီကနေ့မနက်စီစဉ်ထုတ်လွှင့်ရေးမှုဖြစ်တာဝန်ယူသူကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ပါခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာလ9ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြပါဒီကိုခုလိုကြည့်ရှုနားတော်တာဆင်ခဲ့ကြရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်စီသူပါဗောဓရှင်များတဲ့ကွာမြန်မာပြည်သူပြည်သားအားလုံးတောကပေါင်းကကိန်းဝေးကြလို့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ